ပင်လုံညီလာခံကိုတတိယကျင်ကိုဆန်းကမ်းမှုဆိုရင်ဆရာတို့အနေနဲ့ဘယ်လိုများသဘောထားရှိလဲခင်ဗျ
ကျွန်တော်တို့တစ်ဖက်တည်းအနေနဲ့တော့စဉ်းစားလို့တော့မရဘူးပေါ့နော်ဒါပင်လုံညီလာခံမတိုက်ခင်မှာဆောင်ရွက်ရမယ့်ကိစ္စတွေအပေါ်မှာမူတည်တယ်တဲ့မတဲ့ဆိုတာကျွန်တော်တို့ဘာမှမဆုံးဖြတ်သေးပါဘူးမူလကကျွန်တော်တို့ပါဝင်တဲ့အစုအဖွဲ့တည်းမှာဒီ UPGC အသေးမှုတည်းမှာလည်းဒါဆောင်ရွက်ဖို့အတွက်အတူသဘောတူထားတာကိုကျွန်တော်တို့ရှိပြီးမှပါဝင်မှုနဲ့ဆုံးဖြတ်တဲ့အချက်ပေါ်မှာဒါပြောတာဖြစ်တယ်။တဲ့မတဲ့ဘူးဆိုတာကတော့သူတရားဝင်တဲ့သူတစ်ဖွဲ့ဆုံးဖြတ်လို့ရတဲ့ကိစ္စမဟုတ်ဘူးလေ
။ KNL က SC နဲ့ပတ်သက်ပြီးတော့တက်မတော်ပေါ်မှာဝေဖန်ပြောဆိုမှုနဲ့ပတ်သက်ပြီးတော့ဘာများပြောစရာရှိလဲခင်ဗျာ
။ NC မှာကျတော့ကျွန်တော်တို့အကုန်လုံးကသဘောတူလက်မှတ်ရေးထိုးထားတယ်။ NC မှာပြတ်ဆန်းခြင်းအတိုင်းအကောင့်တွေပေါ်ရမယ်ဆိုတာကတော့ကျွန်တော်တို့ရဲ့ဒီတောင်ရှိတဲ့အထူးသဖြင့်လက်မှတ်ရေးထိုးတဲ့ဖွဲ့တွေတောင်ရှိကြတာပေါ့နော်။သို့တော်လည်းအကောင့်တွေပေါ်တဲ့နေရာမှာအားနည်းကြတဲ့တော့ရှိတယ်။နောက်ပြီးတော့ NC အပေါ်မှာနားလည်သဘောပေါက်မှုအပေါ်မှာလည်းဝါဟမှုရှိလို့ရှိမှာပေါ့။အဲတစ်ဖက်တည်းတော့ပြောလို့တော့မရဘူးနော်။ခုဘက်ကဘယ်လိုနားလည်လဲ၊သူ့ဘက်ကဘယ်လိုနားလည်တယ်လဲဆိုတော့ညှိနှိုင်းပြီးမှနားလည်မှုအပေါ်မှာမူတည်လို့ဆက်လက်ကောင်းထက်ပေါ်အောင်ပါဦး။ကျွန်တော်အနေနဲ့ကတော့အကုန်လုံးပြန်သုံးသပ်ရမယ်၊ပူတယ်သုံးသပ်ရမယ်ကိစ္စတွေ။နောက်ပြီးတော့နားလည်သဘောတူညီမှုကိုပြန်လည်ပြီးတော့ညှိနှိုင်းရမယ်ဖန်းနေလည်းရှိတော့နော်။
ဒီ KNL ခေါင်းဆောင်တွေရဲ့ပြောဆိုချက်အရဆိုရင်ဒီဒီယာအဆက်စားလို့ခေါ်တဲ့တက်ဖြတ်သိမ်းရေးနိုင်ငံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတဲ့ကိစ္စယူနဲ့ပတ်သက်ပြီးတော့တက်မတော်ကစုနစ်လိုရဆိုပြီးမှပြောဆိုချက်တွေလည်းရှိပါတယ်ခင်ဗျတက်မတော်ရဲ့သဘောထားပေါ်မှာဘာများသိနိုင်မလဲခင်ဗ
ျတက်မတော်ရဲ့သဘောထားတော့ကျွန်တော်အတိအကျတော့မသိဘူးပေါ့နော်သို့တော်လည်း NC ပြတ်ထန်းချက်အပေါ်မှာပဲကျွန်တော်ကပြောရမှာပဲ NC ရဲ့ပြတ်ထန်းချက်မှာဒီအခြေခံမူတည်းမှာတိုင်းရင်းသားအလုံးပါဝင်တဲ့ပြည်တော်စုတက်မတော်ဆိုင်ရာကိစ္စကိုနိုင်ငံရေးစုနစ်ဝင်မှာစုနစ်မယ်ဆိုတဲ့အချက်ချက်ပါပဲနောက်တစ်ခုကတော့နိုင်ငံရေးတွဲဆိုဆွေးနွေးလမ်းပြမြေပုံရဲ့တတိယအဆင့်မှာနိုင်ငံရေးတွဲဆိုဆွေးနွေးမှုပေါင်းရဲ့ပြတ်ထန်းချက်အရပထမဆုံးအနေနဲ့ကတော့ဒီအမျိုးသားအဆင့်နိုင်ငံရေးစုနစ်ပွဲကိုကျင်းပရမှာနဲ့အတူလူ့ကျွေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုင်ရာကိစ္စရနဲ့အဲ့ဒါကိုကြိုတင်ညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့အပိုင်းပါတယ်အကောင့်ထဲပေါ်မှုကတော့နောက်ဆုံးမှဒီမှာသူ့သဘောတူစာချုပ်အကောင့်ထဲပေါ်မှုအပိုင်းမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စကိုအကောင့်ထဲပေါ်မဲ့သဘောတရားတော်ဘူးဒီကြားထဲမှာတော့သူ့ကိုဆွေးနွေးပြီးတော့ကြိုတင်ညှိနှိုင်းသဘောတူညီမှုရယူထားမယ်ရမယ်ဆိုတဲ့အပိုင်းတော့ပါတယ
်
သို့တော်လည်းပဲခုတက်တင်တော့ကျွန်တော်တို့စတင်ဆွေးနွေးနိုင်တဲ့အနေအထားတော့မရှိသေးဘူးအဲဘာဖြစ်လဲဆိုလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးဆိုတဲ့ဝဟရပေါ်မှာနားလည်မှုကြီးကလည်းမတူဘူးနားလည်ရင်မတူတဲ့အပေါ်မှာနားလည်မှုတူအောင်ညှိနှိုင်းရတဲ့အဆင့်မှာပဲရှိနေသေးတယ်
။ဒါဆိုခုအနေထားကဒီလုံရွေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းအဆင့်ကကျော်တက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားထဲမှာရောတော်တော်လေးကိုကွဲပြားနေတဲ့အနေထားရှိနေလားခင်ဗျာ
။ကွဲပြားတယ်ရလို့တော့ပြောလို့မရဘူးပေါ့နော်။တူညီနဲ့နားလည်မှုရှိဖို့အတွက်တော့ညှိနှိုင်းတဲ့သဘောဖြစ်တယ်။အဲဒါတိုင်းသားလက်နက်ကိုင်အဖွဲ့စီဆိုပေမဲ့လည်းတစ်ဖွဲ့နဲ့တစ်ဖွဲ့ရင်တော့မတူဘူးပေါ့နော်။အဲဟိုကလက်နက်ကိုင်အဖွဲ့စီတဲမှာတချို့အဖွဲ့စီတွေကြားတော့လက်နက်ကိုင်အားရှိတယ်လို့တချို့အဖွဲ့မှာကြားတော့မရှိဘူးပေါ့နော်။ဒါဆိုရင်ပြန်လည်ပေါင်းစည်းရေးဆိုင်ရာကိစ္စတို့အနာဂတ်ဖက်ဒရယ်ပြည်တော်စုတက်မလို့ပဲပြောပြောတိုင်းသားအလုံးပေါင်းတဲ့ပြည်တော်စုတက်မလို့ဖွဲ့စည်းတဲ့နေရာမှာကျတော့ဘယ်လိုစုဖွဲ့မှုလုပ်လဲဆိုတဲ့ကိစ္စတော့ဒီနိုင်ငံရေးရှင်နေပွဲနိုင်ငံရေးရှင်နေမှုရဲ့အဖြစ်ရလာပေါ်မှာမူတည်ပြီးတော့ဒါကကျွန်တော်တို့ဆွေးနွေးသွားမယ်ဆိုတဲ့ဖြစ်တယ်
ဆရာဘရိုဆော့ကတ်ထုံးဝင်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ပါ
ဟုတ်ကဲ့ပါ